ကယားပြည်နယ်ဘရူဆူမြို့နယ်အနောက်ဘက်မှာစစ်အာဏာဖြည့်သိမ်းလာတဲ့မြန်မာစစ်တပ်နဲ့ကရင်နီတပ်မတော် KA ၊ကရင်နီမျိုးရကာကွယ်ရေးတပ် KNDF ပူးပေါင်းတပ်ဖွဲ့တို့ဒီကနေ့မှာတိုက်ပွဲဖြစ်ပွားတယ်လို့ KNDF သတင်းနဲ့ပြန်ကြားရေးဖွဲ့တာဝန်ရှိသူတူကပြောပါရယ်
တိုက်ပွဲကတော့ဒီရက်ခြေတောင်သားနဲ့ဒီလူအထက်ရာနားမှာဖြစ်နေကြ2:45လဲစပ်ပြီးနေကြတိုက်ပွဲတော့သူတို့ခရက်နေနေနေတို့တော့ဗောလေ
ကရပြည်နယ်ဘရူဆိုမြို့နယ်နဲ့ပေါ်လခဲမြို့နယ်တို့မှာမြန်မာစစ်တပ်ကိုကရင်နီတပ်မတော် KA နဲ့ကရင်နီမျိုးရကာကွယ်ရေးတပ် KNDF ပူးပေါင်းတပ်ဖွဲ့တို့ကနေဩဂုတ်လ3ရက်နေ့မှာပြစ်ခတ်တိုက်ခတ်ခဲ့တယ်လို့ KNDF သတင်းနဲ့ပြန်ကြားရေးဖွဲ့တာဝန်ရှိသူကဆက်ပြောပါတယ
်ခုနိုင်ခွဲကျော်လောက်မှာပထမတစ်ကြိမ်သူတို့ထွက်လာတယ်လူ ਈ အားကြီးနေဆိုတော့အဲ့ဒီတစ်ကြိမ်ကိုဘရူဆိုမြို့မြို့ရဲ့အချိုးနာလီဒီမခေါ်ရှိရနာလီမှာကရင်တပ်တော်ကသူ့ကိုလာမီနိုမပီရပေါ်လीဆိုတော့အဲ့မှာတိခတ်ချူရှိတယ်မင်းရှိနေကတိမှလိုက်ပေါ်ကနေလीဘောနခေဦးတီဂရက်စတဆာကကပ်ချက်ခုစင်းနေသူတို့စီတော့ဆိုတော့လမ်းမှာပဲကရင်းကြီးတံတော်နဲ့ CNDF ကရင်းကြီးမြေတကကိုတက်တဲ့ခုပေါ်ရောမှဟိုမိုင်းဆဲတိုက်ရရေးပြီးတော့မလဲနေငယ်ညတူတို့ချုပ်ခုတိုက်ခါရရေးပေါ်လीတိခတ်မှုချင်းနေတော့စစ်တူလောက်ကြောက်ပေါ်လीသူတို့ချိခိုက်ပို့တော့မြန်တော့တော့ဒီမိုင်းဆဲတိုက်ခတ်တဲ့နေရာမှာဘုလीဒါရတော့တင်းနေစေဦးချင်းတော့သူတို့ရတယ်
ဩဂုတ်လ3ရက်နေ့ကဖရူဆူမြို့နယ်နဲ့ပေါ်လခဲမြို့နယ်တွင်တိုက်ပွဲ၄ကြိမ်ဖြစ်ပွားခဲ့ပြီးတိုက်ပွဲတွေမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံမှုများတယ်လို့ KNDF ဘက်ကသတင်းထုတ်ပြန်ထားပေမဲ့တီးခြားတီမပြုတ်နိုင်သေးပါဘူး။တိုက်ပွဲရှင်တွေကိုသိရှိဖို့တပ်မတော်ပြောခွင့်ရကိုဆက်သွယ်ခဲ့ရမှာဆက်သွယ်လို့မရခဲ့ပါဘူး။တပ်မတော်ပြန်ကြားရေးဌာနကရာရှိသူကိုမေးမြန်းရမှာသူ့အနေနဲ့တိုက်ပွဲရှင်တွေကိုမသိရသေးဘူးလို့ပြောပါတယ်။
ကျွန်တော်တို့ရပါပြောလို့စိတ်ငြိမ်ပြီ။အဲ့ကြောင့်ကျွန်တော်တိတ်မသိသေးဘူး။
မနေ့ကလည်းကရပြည်နယ်ဆက်ရှမ်းပြည်နယ်ဖဲခုံမြို့တော်ခမ်းမမှာကိုဗစ် -19 ကာကွယ်ဆေးထိုးချိန်ဘုံပကွဲခဲ့လို့ထိခိုက်မှုတွေရှိခဲ့တယ်လို့ KNDF ပြန်ကြားရေးတာဝန်ရှိသူကပြောပါတယ
်ကိုဗစ် -19 ဆေးတွေကိုပြည်သူလူထုထုနာပေးနေပါလိမ့်မယ်မိုဘိုင်း PDF အဖွဲ့ကဘုံပကွဲမှုလုပ်တယ်ရဲချူနဲ့မိသက်စုတို့ချက်ဆုံသွားပေါ့
မြန်မာစစ်တပ်ကနေနိုင်ငံတော်အာဏာသိမ်းသိမ်းခဲ့ပြီးနောက်ပိုင်းမိုးကြဲမြို့လိုက်ကော်တီမောစုစရှိတဲ့မြို့နယ်တွေမှာစစ်အာဏာရှင်စန့်ကျင်ရေးသဘေးမောက်ဆန္ဒပြမှုတွင်စစ်တပ်ဘက်ကအကြမ်းဖက်ဖြိုခွင်းခဲ့ပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေကနေရရလက်လက်ဆွဲကင်ပြီးတော့စစ်ကောင်စီတပ်ကိုမေလကဆက်လို့ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားလာပါတယ်။ဒီတိုက်ပွဲဖြစ်ပွားမှုတွေကြောင့်ဒေသခံ3000နီးပါးလောက်ဘေးလွတ်ရာမှာထွက်ပြေးသိမ်းရှောင်နေရပါတယ်ခင်ဗျာ။